ရှင်လုကာခရစ်ဝင်ခန်းကြီး၈အငယ်၁မှ၃ထို့နောက်မှကိုရောသည်မြို့ရွာအစဉ်တိုင်းဒေသစာကြီးလှည့်လည်၍ဘုရားသခင်၏နိုင်ငံတော်နှင့်ရှင်သောအေးဝံဂရိတရားကိုဟောတော်မူ၏။တစ်ချိန်နှစ်ပါးသောတပည့်တော်တို့သည်နောက်တော်သို့လိုက်ကြ၏။နတ်ဆိုးဘေးအနာရောဂါဘေးနှင့်ကင်းလွတ်စေတော်မူသောမိမအချို့သည်လည်းလိုက်ကြ၏။ထိုမိမတို့တွင်နတ်ဆိုးခုနှစ်ယောက်ထွက်သောမာဂရာလဟုခေါ်ပေါ်သောမာရိဟေရုမိဤစာရောကေခုဇာဤမယာယောဟန်နှင့်ရှုရှဏမှဆ၍မိမိဥစ္စာကိုလှူ၍ကိုရောကိုလှုပ်ကြွေးသောအချားမိမအများပါကြ၏အငယ်၄မှ၈များစွာသောလူအပေါင်းတို့သည်မြို့ရွာအရရတို့မှအထံတော်သို့လာ၍စုဝေးလျက်ရှိကြသောအခါဥပမာစကားအားဖြင့်မွဲ့ဆိုတော်မူသည်မှာမျိုးစေ့ကျဲသောသူသည်မျိုးစေ့ကိုကျဲခြင်းကထွက်သွား၏အစေ့ကိုကျဲသည်တွင်အချို့သောအစေ့တို့သည်လမ်း၌ကျသည်ဖြင့်ကြော်နင်းခြင်းကိုခံရ၍မိုးကောင်းကင်ငှဲ့တို့သည်ကောက်စားကြ၏အချို့သောအစေ့တို့သည်ကြောက်ပေါ်၌ကျသည်ဖြင့်အပင်ပေါက်သောအခါမြေဩဇာမရှိသောကြောင့်ညှို့နှံပျက်စီးခြင်းတို့ရောက်ကြ၏အချို့သောအစေတို့သည်စူးပင်တို့တွင်ကျသည်ဖြင့်စူးပင်တို့သည်အတူပေါက်၍ညင်းဆဲကြ၏အချို့သောအစေတို့သည်ကောင်းသောမြေ၌ကျသည်ဖြင့်အပင်ပေါက်၍အဆတ်တရားပွားများ၍အတီးတီးကြ၏ဟုမိန့်တော်မူပြီးမှကြားเสียနာရှိသောသူမြည်သည်ကကြားပါစေဟုကြွေးကြော်တော်မူ၏အငယ်၉မှ၁၅တပည့်တော်တို့ကလည်းသူဥပမာဤအ내အတိပေကအဘေတို့နိဟုမေးလျှောက်ကြလင်ကိုရောကသင်တို့သည်ဖျားသခင်နိုင်ငံတော်ဤနည်းနည်းသောအရာတို့ကိုတိရသောအခွင့်ရှိကြ၏ကျွင်းသောသူတို့မူကားမြင်လျက်ပင်အာယုမပြုတ်ဘဲမြင်၍ကြားလျက်ပင်အ내ကိုနားမလဲဘဲကြားရသည့်တိုင်အောင်သူတို့အားဥပမာအားဖြင့်ဟောရ၏သူဥပမာအ내တိပေကမျိုးစေ့သည်ဖျားသခင်တရားစကားဖြစ်၏လမ်း၌ရှိသောသူကတရားစကားကိုကြားသည့်ရှိသောယုံကြည်ခြင်းကယ်တင်ခြင်းတို့မရောက်စေခြင်းကမာနတည်လာ၍တရားစကားကိုနှလုံးထဲမှနှုတ်ယူသောသူကိုဆိုလိုသည်။ကြောက်ပေါ်၌ရှိသောသူကတရားစကားကိုကြား၍ဝမ်းမြောက်သောစိတ်နှင့်ခံယူတော်လဲစိတ်နှလုံး၌အမြင့်မဆွဲခဏသာယုံကြည်သဖြင့်စုံစမ်းနှောက်ယှက်ခြင်းကိုခံရသောအခါဖောက်ပြန်သောသူကိုဆိုလိုသည်။စုပြင်တို့တွင်ရှိသောသူကတရားစကားကိုကြားသည့်ရှိသောလောကီဆိုရင်ချင်းစီးစိမ်ကြွယ်ဝခြင်းကာမဂုဏ်ခံစားခြင်းတို့သည်နှိမ့်ဆက်၍အတိမတိသောသူကိုဆိုလိုသည်ကောင်းသောမြေ၌ရှိသောသူမူကားဖြောင့်မတ်စင်ကြယ်သောစိတ်နှလုံးနှင့်တရားစကားကိုကြားလျင်ဆွဲလန်းသောအားဖြင့်မြဲမြံစွာအတိတိသောသူကိုဆိုလိုသည်အငယ်၁၆မှနစနေတီစီမီထူပီလင်အိုးမှောက်၍ဖုံးထားလိမ့်မရှိကတင်းအောက်၌လဲထားလိမ့်မရှိဝင်သောသူသည်အလင်းကိုမြင်စေခြင်းဟံစီမီခုံအပေါ်မှာတင်ထားလိမ့်ရှိ၏စိတ်ကြွေရာ၌ရှိသည်များတို့သည်ထင်ရှားလိမ့်မည်ဝှက်ထားလျက်ရှိသည်များတို့သည်လည်းထင်ရှားစွာပွင့်လင်းလိမ့်မည်ထို့ကြောင့်သင်တို့သည်အဘယ်သို့ကြားနာရသည်ကိုသတိပြုကြလော့အကြောင်းမူကားအချင်းသူသည်ယတ္တဤထိုသူအားပေးအုံးမည်အချင်းသူသည်ဆင်းရဲဤထိုသူ၌ဥစ္စာရှိဟန်ဆောင်တမျှကိုပင်နှုတ်လိမ့်မည်ဟုမိန့်တော်မူ၏အငယ်22မှ25တနေ့တနေ့ယေရှုသည်တပည့်တော်တို့နှင့်အတူလှေထဲသို့ဝင်၍အိမ်တစ်ဖက်သို့ကူးကြကုန်အံ့ဟုမိန့်တော်မူပြီးလျှင်လွင့်သွားကြ၏အိမ်ကိုကူးသောအခါယေရှုသည်ကျင်းဆက်တော်မူ၏အိုင်၌မိုးတဲမုန်တိုင်းဖြစ်ပြီးလှေသည်ရေနှင့်ပြည့်သောကြောင့်ဘေးရောက်လူ၏တပည့်တော်တို့သည်ချင်းကပ်၍ကိုရော့ကိုနှိုးပြီးလင်သခင်အကျွန်ုပ်တို့သည်ပျက်စီးခြင်းသို့ရောက်ပါ၏ဟုလျှောက်ကြသောကိုရော့သည်ထ၍လေနှင့်လှိုင်းတဘိုးကိုဆုံးမတော်မူသည်ဖြင့်လေနှင့်လှိုင်းတဘိုးသည်ငြိမ့်၍ตายရလေ၏ကိုရော့ကလည်းသင်တို့ယုံကြည်ခြင်းစိတ်သည်အပင်မှရှိသည်နည်းဟုမေးတော်မူလျှင်သူတို့ဒီကြောက်ရွံ့အောရွဤသူကားအဘယ်သို့သောသူနီလေနှင့်ရေကိုပင်မှားထားတော်မူ၍သူတို့ဒီနားထောင်ပါသည်တကားဟုအချင်းချင်းပြောဆိုကြ၏ အငယ်26မှ31ဂါလိလဲပြည်နှင့်အိုင်တဖက်ဖြစ်သောဂါဒရပြည်သို့ရောက်ကြ၍ယေရှုသည်ကုန်းပေါ်သို့တက်တော်မူလျှင်ကာလတာရှည်စွာနတ်ဆိုးဆွဲသဖြင့်အဝတ်ကိုမကိုအိမ်၌မနေတင်းကျင်းတစားပြင်၌နေတတ်သောဂါဒရပြည်သားတယောက်သည်ကိုရော့ကိုခီးဦးကြိုပြုလေ၏ကိုရော့ကိုမြင်လျင်ပြတ်ဝတ်၍အမြင့်ဆုံးသောဘုရားသခင်သားတော်ယေရှုကိုရော့သည်အကျွန်ုပ်နှင့်အဘယ်သို့ဆိုင်သနည်းအကျွန်ုပ်ကိုညှင်းဆဲတော်မူမူမည်အကြောင်းအကျွန်ုပ်တောင်းပန်ပါသည်ဟုကြီးသောအတန်နှင့်အော်ဟိ၍လျှောက်လေ၏။လျှောက်သည့်အကြောင်းကားနတ်ဆိုးသည်ထိုလူကိုအဖန်များစွာဖန်ဆီးလှပြီးခြေချင်းတန်ကျိုးနှင့်အကျဉ်ထားတော်လဲခြေချင်းတန်ကျိုးကိုဆွဲဖြတ်၍နတ်ဆိုးသည်တောရက်သို့နှင်မြဲရှိကြောင်းကိုကိုရော်သည်ထောက်၍ညီညူသောနတ်ထိုလူမှထွက်တော်လို့ဟုမိန့်တော်မူခဲ့ပြီးယေရှုကလည်းတင်သည့်အဘယ်အမည်ရှိသည်ဟုမေးတော်မူလျှင်ထိုလူကိုနတ်ဆိုးအများဆွဲသောကြောင့်အကျွန်ုပ်အမိကားလေကောင်ဖြစ်ပါသည်ဟုလျှောက်ပြီးမှအ내ဆုံးသောအရက်သို့သွားစီခြင်းကမနှင်းပါမိအကြောင်းတောင်းပန်လေ၏။အငယ်32မှ39ထိုအရက်၌တောင်ပေါ်မှများစွာသောဝက်အစုသည်ကျက်စားလျက်ရှိ၏ထိုဝက်ထဲသို့ဝင်ရပါမိအကြောင်းအခွင့်ပေးတော်မူပါဟုနတ်ဆိုးတို့သည်တောင်းပန်ပြန်လျှင်အခွင့်ပေးတော်မူ၏။နတ်ဆိုးတို့သည်လူမထွက်၍ဝက်ထဲသို့ဝင်သည်ဖြင့်ဝက်စုသည်အိုင်ကန်းဆောက်ကိုတဟုန်ဒီပြေးဆင်း၍အသက်ဆုံးကြ၏။ဝက်ကြောင်းသောသူတို့သည်ထိုအချင်းရာကိုမြင်လျှင်ပြေး၍မြို့ရွာတို့၌တည်င်းကြားပြောကြသောလူများတို့သည်ထိုအမှုအရာကိုကြိရှုအံ့သောငှာထွက်လာကြ၏။အထံတော်သို့ရောက်သောအခါနတ်ဆိုးထွက်သွားသောသူသည်အဝတ်ကိုဝတ်၍ပဂတိဆိုင်နှင့်ယေရှု၏ခြေတော်ရင်း၌ထိုင်နေသည်ကိုမြင်လျှင်ကြောက်ရွံ့ခြင်းသို့ရောက်ကြ၏။နတ်ဆိုးဆွဲသောသူသည်အပေသို့သောအဖြစ်ကျမ်းမာပဂတိရှိသည်ကိုတိမြင်သောသူတို့သည်နောက်လာသောသူတို့အားပြန်ချပြီးမှဂါရုပီသူပြည်သားအပေါင်းတို့သည်အလွန်ကြောက်လန့်သောစိတ်ဆွဲ၍မိမိတို့ပြည်ကထွက်သွားတော်မူမည်အကြောင်းတောင်းပန်ကြလျှင်ကိုတော်သည်လှေထဲသို့ဝင်၍ပြန်တော်မူ၏။အငယ်38မှ44နတ်ဆိုးထွက်သွားသောသူသည်ကိုရောနှင့်အတူရှိပါမည်အကြောင်းတောင်းပန်လျင်ယေရှုကသင်သည်ကိုအိမ်သို့ပြန်သွားလော့ဘုရားသခင်သည်သင်၌အဘယ်မျှလောက်ဂျေစုပြုတော်မူသည်ကိုကြားပြောလော့ဟု၍လွတ်လိုက်တော်မူလျင်ထိုသူသည်သွား၍ယေရှုသည်အဘယ်မျှလောက်ဂျေစုပြုတော်မူသည်ကိုတစ်မျိုးလုံးတွင်အနှံ့ပြတည်င်းကြားပြောလေ၏ယေရှုသည်ပြန်တော်မူလျင်လူစုဝေးအပေါင်းတို့သည်ကိုရော့ကိုမျှော်လင့်လျက်နေကြသောကြောင့်ဝမ်းမြောက်စွာလက်ခံကြ၏ထိုအခါယာဣရုအမည်ရှိသောတရားစီရင်မှုသည်လာ၍ယေရှု၏ခြေတော်ရင်း၌ပြတ်ဝတ်လျက်12နှစ်အရွယ်ရှိသောမိမိ၌တယောက်ထီးသောသမီးသည်တေဆဲရှိသောကြောင့်မိမိအိမ်သို့ကြွတော်မူမည်အကြောင်းကိုရော့ကိုတောင်းပန်၍ကြွတော်မူစဉ်တွင်လူစုဝေးတို့သည်ကိုရော့ကိုထိခိုက်တိုက်မိကြ၏ထိုအခါ32နှစ်ပတ်လုံးတွေးတွန်အနာဆွဲသောကြောင့်ဥစ္စာရှိသည်မြတ်ကိုစေသမားတို့အားပေး၍ကုံတော်လဲအဘယ်စေသမားလက်၌ပြန့်ချမ်းသာမရနိုင်သောမိမတယောက်သည်နောက်တော်သို့ချင်းကပ်၍အဝတ်တော်ဤပပွားကိုတို့သည်ဖြင့်ထိုခဏချင်းတွင်တွေးတွန်အနာပြောက်လေ၏အငယ်55မှ58ယေရှုကလည်းငါကိုအဘယ်သူတို့သည်ဟုမေးတော်မူလျှင်လူအပေါင်းတို့သည်ညှင့်လက်တော်ပေတုမှဆ၍သူ၏အပေါင်းဖော်တို့ကသခင်လူအစုအဝေးတို့သည်ကိုရောအားထိခိုက်တိုက်မိကြသည်ဖြစ်၍ငါကိုအဘယ်သူတို့သည်ဟုမေးတော်မူပါသည်တကားဟုလျှောက်လေ၏ယေရှုကလည်းဇုံတယောက်သောသူသည်ငါကိုတို့လေပြီငါကိုမှတကိုးထွက်သည်ကိုငါတိ၏ဟုမိန့်တော်မူ၏ထိုမိမှသည်မိမိပုံးဆောင်၍မနေနိုင်သည်ကိုတိလင်တုံလုတ်လျက်လာ၍အဘဲအကြောင်းကြောင့်တို့သည်ကို၎င်းချက်ချင်းချမ်းသာရသည်ကို၎င်းလူအပေါင်းတို့ရှေ့မှပြတ်ဝတ်လျက်ကြားလျှောက်လေ၏ကိုရောကလည်းငါသမီးမစိုးရိမ်နှင့်တင်းယုံကြည်ခြင်းသည်တင့်အနာကိုငြိမ့်စေပြီးညင်ဝတ်စွာတော်လို့ဟုမိန့်တော်မူ၏အငယ်56မှ56ထိုတို့မိန်တော်မူစဉ်တွင်တရားရှိရမှုအိမ်မှလူလာ၍ ကိုယ်တော်ဤတမီးသေးပါပြီဆရာကိုမနှောက်ရှက်ပါနည်းဟုဆို၏ယေရှုသည်ကြားလျင်မကြောက်ကြနှင့်ယုံကြည်ခြင်းစိတ်တခုသာရှိစေလောထို့သောရှိလျင်သူသည်ဘေးနှင့်လွတ်လိမ့်မည်ဟုတရားစီရင်မှုအားမိန့်တော်မူ၏အိမ်တို့ရောက်လျင်ပေတုယောဟန်ယာကုပ်နှင့်မိမငယ်ဤမိဘမှတပါအဘဲသူကိုမြတ်အထဲသို့မဝင်စေခြင်းငှာစီးတားတော်မူ၏လူအပေါင်းတို့သည်ငိုကြွေးမြည်တမ်းကြသည်ကိုကိုတော်ကမငိုချနှင့်သူငယ်သေးသည်မဟုတ်အိပ်ပျော်သည်ဟုမိန့်တော်မူလျှင်သူငယ်သေးချောင်းကိုထိုသူတို့သည်တည်သည်ဖြင့်ကိုတော်ကိုပြည့်ရည်ပြုကြ၏ထိုသူရှိသည်များတို့ကိုပြင်တို့ထွက်စီပြီးမှသူငယ်ဤလက်ကိုကင်တော်မူလျက်သူငယ်ထလောက်ဟုခေါ်တော်မူသည်တွင်စိတ်ဝိညာဉ်ပြန်လာ၍မိမငယ်သည်ချက်ချင်းထလေ၏သူအားစားเสียပေးလို့ဟုမိန့်တော်မူ၏မိဘတို့သည်မိန်မောတူဝေချင်းတို့ရောက်ကြ၏ထိုအမှုအရာကိုအဘဲသူအားမျှမပြောရမီအကြောင်းပြည့်ညတ်တော်မူ၏